Apple company ထုတ် iPhone တွေကိုဖုန်းဆက်တဲ့နေရာမှာတွင်မကပဲဓာတ်ပုံရိုက်တာနဲ့ဗီဒီယိုရိုက်ဖို့ပါတုံးနိုင်တဲ့ပြင်ကစားနည်းမျိုးစုံနဲ့သူ့ကိုတုံးပြီးကစားနိုင်ပါတယ်။သိပ္ပံပညာရှင်တွေကတော့သူ့ကိုဈေးသက်သာတဲ့ microscope အဖြစ်နဲ့ပြောင်းပြီးတုံးနိုင်တယ်လို့ဆိုပါတယ်။ဘာကြောင့်ဒီလိုပြောနိုင်လဲဆိုတာကြည့်ရအောင်ပါ။microscope လို့ခေါ်တဲ့အနုကြည့်မှန်ပြောင်းတွေဟာယောဂါရှာဖွေရေးမှာတိတ်ကိုအရေးပါတဲ့ပစ္စည်းတစ်မျိုးပါ။ဒါပေမဲ့သူ့ကိုအာဖရိကတိုက်ကတန်ဇန်းနီးယားလိုနိုင်ငံမျိုးမှာရှိတဲ့ကျေးလက်ဒေသတွေမှာဆိုရင်တော့လွယ်လွယ်ကူကူရဖို့မမျှော်လင့်နိုင်ပါဘူး။ဒါပေမဲ့အခုခါမှာပတ်စံနည်းနည်းသုံးပြီးတီထွင်ပြုပြင်လိုက်ရင် iPhone ကနေယောဂါရှာဖွေရေးကိရိယာတစ်ခုဖြစ်ကိုပြောင်းလာနိုင်ပြီဖြစ်ပါတယ်။တခြား smartphone တွေကိုလည်းဒီလိုပဲသုံးနိုင်တာပါ။iPhone ကနေ microscope ကိုပြောင်းနိုင်ရဲ့အတွက်လေလာတွေ့ရှိချက်တွေကို American ဆေးပညာဂျာနယ်တစ်ဆောင်ဖြစ်တဲ့အပူပိုင်းဆေးပညာနဲ့တကူရေးကျန်းမာရေးစာဆောင်မှာကနေဒါနိုင်ငံတိုရန်တိုအထွေထွေယောဂကုဆေးရုံကြီးကကူးစက်ယောဂဆိုင်ရာအထူးကုဆရာဝန်ကြီးဒေါက်တာ Isaac Bogosh ဦးဆောင်တဲ့သူတေသနပညာရှင်တွေကရေးသားခဲ့ပါတယ်။ဒီလိုသုံးဖို့အတွေးခေါ်ဘဲကနေစပြီးရလာတယ်ဆိုတာကစပြီးဘလို့သုံးဖို့လုပ်တယ်ဆိုတာတွေကိုVOA သတင်းတောက်ဂျိုဒီကပူကဒေါက်တာအိုက်ဇက်ကိုဆက်သွယ်မေးမြန်းထားတာတွေကိုပြန်ပြီးပြောပြပေးမှာပ
ါ We got this idea from reading some of the medical literature and we saw that some other groups have published neat images that were taken in the laboratory using smartphones
ဒီလိုလိုဆေးပညာဆိုင်ရာစာရိုက်ပင်စိတ်ကူးရလာတာပါတချို့စာဆောင်တွေမှာဆိုရင်တခွဲခန်းထဲမှာ smartphone ကိုသုံးပြီး microscope ပေါက်တွေ့ရတဲ့ပုံအဖြစ်ပြောင်းရိပ်ထားတဲ့ပုံတွေကိုဖော်ပြထားတာတွေ့ရပြီးအဲ့ဒီပုံတွေဟာသိပ်ကိုကောင်းနေတာတွေ့ရပါတယ်ဒါဟာတကယ်ကောင်းတဲ့တွေးခေါ်လို့ကျွန်တော်တွေးမိတယ်လေ။ဒါကြောင့်ဒါကိုလက်တွေကဘာမှာသုံးဖို့အတွက်လက်တွေသုံးနိုင်တဲ့ပုံစံဖြစ်လာအောင်ဘယ်လိုလုပ်မယ်ဆိုတာစဉ်းစားတာပါ
။ရလာတဲ့စိတ်ကူးကိုလက်တွေအကောင့်ထဲဖော်ဖို့ဒေါက်တာအိုက်ဇက်ဘယ်လိုစပြီးလုပ်တာပါလဲ
။ I used an iPhone 4S and that's simply because I just happened to own one but any smartphone with a decent camera and a zoom in function should work just fine.
ကျွန်တော်က iPhone 4S ကိုသုံးပါတယ်။ဒါကလည်းကျွန်တော်စီမှာ iPhone ရှိနေတော့ပါ။ဒါပေမဲ့ smartphone ရှိရင်လည်းကင်မရာကောင်းပြီးချဲ့နိုင်တဲ့ cloud သာပါပါစေ။ဘယ်မျိုးစားနဲ့မဆိုဒီလိုပဲသုံးနိုင်ပါတယ်။ကျွန်တော်တို့ဝယ်ဖို့လိုတာကဘောလုံးလိုမှန်ဘလူးအလုံးလေးတွေပါ။တစ်ခုမှ $10 လောက်ပဲပေးရပါတယ်။ online ကတစ်ဆင့်လည်းမှားလို့ရပါတယ်။ now နှစ်ဖက်ကတ်တဲ့တိတ်လဲလိုပါတယ်။ဒါကမှန်ဘလူးအလုံးလေးနဲ့ iPhone ပေါ်ကကင်မရာမှန်ဘလူးနှစ်ခုတွဲကပ်ဖို့ပါ
။ Toronto ဆေးရုံကဒေါက်တာ Isaac ဟာ Massachusetts အထွေထွေဆေးရုံကြီးကဆရာဝန်တွေရှစ်စလန်နိုင်ငံအပူပိုင်းနဲ့လူလူကျမ်းမာရေးသိပ္ပံကသိပ္ပံပညာရှင်တွေနဲ့အတူတွဲပြီးအာဖရိကတိုက်တန်ဇန်းနီးယားနိုင်ငံမှာရှိတဲ့ပန်ဘာဂျွန်းမှာသူတို့ရဲ့စိတ်ကူးကိုလက်တွေ့စမ်းသပ်ခဲ့ကြပါတယ်။သူတို့အဖွဲ့စမ်းသပ်တာကအဲ့ဒီဂျွန်းကကလေးငယ်တွေကိုပါ။ကလေးငယ်တွေရဲ့အစာအိမ်လမ်းကြောင်းမှာဖြစ်ပွားတဲ့ယောဂဆံရတွေကိုလေ့လာခဲ့ပါတယ်။
We were looking at school-age children that are unfortunately disproportionately affected by
အဲ့ဒီမှာကျောင်းသားအရွယ်ကလေးငယ်တွေအတွက်ဦးလန်းကျောင်းကဘာကောင်တွေကူးဆက်တာအတော်များတာမဟုတ်ဒါကိုကျွန်တော်တို့လေ့လာကြပါတယ်ဒါမျိုးကကဘာပေါ်မှာလူသန်းပေါင်း1000ကျော်ကျော်အကူးဆက်ခံနေရတာပ
ါသူတို့အဖွဲ့ကနေကဘာကောင်ကူးဆက်မှုဖြစ်ပွားနေတဲ့ကလေးငယ်တွေကိုသူတို့လှုပ်ထားတဲ့လက်လုံမိုက်ခရိုစကုပ်တွေနဲ့စစ်ဆေးခဲ့ပါတယ်ယောဂါဖြစ်ပွားတာဆိုးရတဲ့အဆင့်ရောက်နေသူတွေကိုရောအချင်းနေတိတ်ပြီးမဆိုးသေးတဲ့အလင်းအလက်အဆင့်ရောက်နေသူတွေကိုပါအောင်းအောင်းမြင်းမြင်းစစ်ဆေးဖော်ထုတ်နိုင်ခဲ့ပါတယ်။ဒါပေမဲ့အခုမှကူးဆက်ခါစားနှုတ်သေးတဲ့အဆင့်အတွက်တော့သူတို့ကောင်းကောင်းအဖြေထုတ်မပေးနိုင်သေးဘူးဆိုတာတွေ့ရပါတယ်။ဘာပဲပြောပြောနီးပညာသာအခုတည်းပို့ပြီးတိုးတက်လာခဲ့ရင်ဒါကလည်းစမ်းသပ်နိုင်တဲ့အချင်းနေမျိုးရောက်လာနိုင်တယ်လို့ဒေါက်တာအိုက်ဇက်ကတွက်ပါတယ်
။ We took slides we were looking for intestinal parasites so these are stool samples the slide had a little bit of cellophane
ဦးရဲမှာပေါ်ွားတဲ့ကဘာကောင်တွေကိုစစ်ဆေးနိုင်ဖို့အတွက်ကျွန်တော်တို့တခွဲခန်းသုံးမှန်ပြားလေးတွေကိုသုံးပါတယ်အဲ့ဒီမှန်ပြားပေါ်မှာမစင်နမူနာကလေးတွေကိုတင်ပါတယ်အဲ့ဒီပေါ်မှာ cellophane လို့ခေါ်တဲ့ plastic အကြီးလွှာကိုအုပ်ထားလိုက်ပြီး iPhone သုံးပြီးကြည့်တာပါစစ်ဆေးမဲ့မစင်နမူနာတင်ထားတဲ့မှန်ပြားကို iPhone နဲ့တွဲထားတဲ့ဘောလုံးလိုလုံးနေတဲ့မှန်ဘလူးနဲ့ကပ်နေအောင်ထားပါတယ်အဲ့ဒီနောက်မှာအနီးဝေးလိုသလိုချိန်ပြီးကပ်ပါးကောင်ပါမပါကြည့်ရင်လွယ်လွယ်ကူကူပဲမြင်ရပါတယ်
။ဦးလန်းချောင်းထဲမှာနေလေးရှိတဲ့တန်ကောင်တွေထဲမှာ round worm လို့ခေါ်တဲ့တန်ကောင်လုံးတွေကိုရော hook worm လို့ခေါ်တဲ့ဂျိတ်တန်ကောင်မျိုးတွေကိုပါတွေ့နိုင်ပါတယ်။ခြေထောက်အရေပြားကိုထိုးပေါက်ပြီး သွေးလည်လမ်းကြောင်းကနေတဆင့်နောက်ဆုံးဥအမေးမှာကတ်တွေတက်တဲ့ hook worm လို့ခေါ်တဲ့တန်ချိတ်ကောင်အမျိုးတွေဟာဥလမ်းကြောင်းမှာနေထိုင်ပြီးသွေးကိုစုပ်ယူတဲ့အတွက်နောက်ဆုံးမှာကာယကံရှင်အနေနဲ့ဆိုးရတဲ့သွေးအနေယောဂါဖြစ်လာလေရှိသလိုအဟာရချို့တက်မှုတွေပါဖြစ်လာစေတာပါဒီတန်ကောင်တွေကိုဖနက်မစည်းပဲဆော့လေရှိတဲ့ကလေးငယ်တွေမှာရောလူကြီးတွေမှာပါတွေ့ရတတ်တာပါဒီတန်ကောင်တွေကြောင့်ဖြစ်လေရှိတဲ့ကပ္ပယောဂါကိုလူနာရဲ့မစင်နမူနာကိုယူပြီးမိုက်ခရိုစကုပ်နဲ့တာမန်အလင်းရောင်အောင်မှာပဲစစ်ဆေးနိုင်ပါတယ်မိုက်ခရိုစကုပ်အလွယ်တကူရဖို့အတွက်ခက်ခဲတဲ့ဒေသတွေမှာအခုလိုစမတ်ဖုန်းကိုမိုက်ခရိုစကုပ်လိုသုံးနိုင်တာတွေ့လာရတာမို့ရိုက်ကူးလိုက်တဲ့ပုံရဲ့အရေးသွေးကောင်းမှုကိုပဲနောက်တစ်ဆင့်ဖြစ်နေစူးစမ်းဖို့လိုမယ်လို့ဒေါက်တာအိုက်ဇက်ကပြောပါတယ်စမတ်ဖုန်းတွေကိုအခုလိုမိုက်ခရိုစကုပ်အဖြစ်နဲ့သုံးပြီးဆင်းရဲတဲ့ကြည့်လက်ဒေသတွေမှာယောဂါထိမ့်ချုပ်ရေးပို့ပြီးလှုပ်လာနိုင်တော့မယ်လို့လည်းဆိုပါတယ်ဥလန်းချောင်းတွေမှာနေလေးရှိတဲ့ကပ္ပားကောင်တွေဟာအမျိုးအစားအများပြားရှိပြီးတော်တော်ဒဏ်ခံနိုင်ကြပါတယ်သူတို့ကြောင့်ဖြစ်ပေါ်တဲ့ယောဂါတွေကိုကုသဖို့အတွက်ဒီကပ္ပားကောင်တွေရဲ့အမျိုးအစားနဲ့သဘာဝကိုသိဖို့လိုပါတယ်အခုဆေးကုသသူတွေအဖို့ဝေးလံခေါင်ဖျားဒေသကိုရောက်နေပေမဲ့အမျိုးအစားအနေထားနဲ့ယောဂါအကြောင်းကွဲကွဲပြားပြားမသိကြရင်ကျွမ်းကျင်သူတွေကိုအီးမေးလ်ပို့ပြီးပုံနမူနာတွေပြနိုင်တော့မှာမို့အချိန်တိုတိုအတွင်းမှာပဲယောဂါရှာဖွေရေးတွေလုပ်နိုင်ကြတော့မှာဖြစ်ပါတယ် March 18 ရက်နေ့မှာပဲဂျပန်နိုင်ငံFujitsu ဓာတ်ခွဲကန် limited ကလည်း smartphone တွေဒါမှမဟုတ် computer တွေမှာတက်ထားတဲ့ camera တွေကိုသုံးပြီးနှလုံးသွေးခုန်လုံးတွေကို5စက္ကန့်အတွင်းမှာပဲတိုင်းတာပြီးကျန်းမာရေးအတွက်စစ်ဆေးမှုတွေလုပ်နိုင်ပြီလို့ကြေညာခဲ့တာကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်